မြန်မာနိုင်ငံကနေဆော်ဒီအာရေဗျာနိုင်ငံကိုငမြစ်ချင်းနဲ့ရေတွက်ကုန်တင်ပို့တာတွေ9လကျော်ရန်နာထားရတာကြောင့်ရေတွက်ပစ္စည်းတင်ပို့တဲ့လုပ်ငန်းတွေထိခိုက်နေတာနေပြီးဒီကိစ္စကိုအစိုးရအနေနဲ့ဖြေရှင်းပေးတင်ကြောင်း9လုပ်ငန်းအဖွဲ့ချုပ်တာဝန်ရှိသူတွေကပြောဆိုပါတယ်။တနည်းကိုနိုင်ငံသားဝင်ငွေဒေါ်လာတန်40လောက်ရနေတဲ့ဒီပို့ကုန်လုပ်ငန်းဖြစ်တာကြောင့်မြန်မာအစိုးရရဲ့ကုန်သွယ်ရေးအဖွဲ့တစ်ဖွဲ့ဆော်ဒီနိုင်ငံကိုတရားဝင်စေလို့ညှိနှိုင်းပေးဖို့ကိုလည်းတိုက်တွန်းနေကြပါတယ်။အပြည့်စုံကတော့ VOA သတင်းတော့ကိုဇော်ထက်ကတင်ပြမှာပါ
။ VNN ကယူကောက်ကုန်တင်ပို့နေတဲ့စက်ရုံ24ရုံကိုဆော်ဒီအာရေဗျာနိုင်ငံကဒီနှစ်ဆန်ပိုင်းမှာဆက်စည်းခဲ့ပြီးကျန်းမာရေးနဲ့ပတ်သက်တဲ့စံချိန်စံညွှန်းတွေမပြည့်မီလို့ငါးဝယ်ယူရအောင်ရဖိုင်းရင်မြန်မာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ရေတောက်ကုန်တင်ပို့တာကိုပါတစ်ဆက်တည်းပြေးလိုက်တာဖြစ်ပါတယ်။မြန်မာငမြချင်းကိုဆော်ရီနိုင်ငံကိုအများဆုံးတင်ပို့နေတာဖြစ်ပြီးအခုနှစ်မေလတရက်ကစပြီးရဆိုင်ကအကြောင်းပြည်တွင်းဈေးကွက်ကိုပဲအဓိကမိခုန်နေရပါတယ်။ဒါကိုအစိုးရအနေနဲ့ကုန်သွယ်ရေးသဘောတူညီမှုပြန်ရရှိအောင်စောင့်ရပေးတင်တယ်လို့မြန်မာနိုင်ငံငါးလုံးကအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဒေါက်တာတွန်းနန္ဒာတင်ကပြောပါတယ်
။ဒီဗီယက်နမ်တို့တခြားတောင်းနိုင်ငံကတို့ကတခြားတဲ့ trade mission တွေတွားပြီးတဲ့အခါကျလို့ရှိရင်တို့ဒီမှာလာပြီးတော့ဖြစ်စီခါမှုအကုန်လုံးလုပ်တဲ့ခါကျတော့အခုအဲ့တုံးနိုင်ငံကအချင်းတီရောမဲ့သဘောမျိုးရှိနေတယ်အဲ့တော့တခြားနိုင်ငံတွေအဲ့လိုလုပ်ပေးတဲ့ခါကျတော့အခုကသူကဘဲညံ့နေစုပ်ဖို့အနေထားမျိုးရောက်သွားပြီပေါ့နော်ဒါပေမဲ့ကျွန်တော်တို့ကတော့ဘာမှမလုပ်ပဲနဲ့စာပဲပို့နေတဲ့အတွက်ကြောင့်ဒီနေ့ချိန်လေကျွန်တော်တို့နိုင်ငံကလာမဖြစ်သေးဘူးဒါဘာလဲဆိုကျွန်တော်တို့ကပုံပြတာဖြစ်တဲ့တော့တို့ကို direct ဆက်သွယ်လို့မရဘူးဆိုပြီးတော့တို့ရှင်စာပြန်มาတယ်ဆိုတော့အဲ့တော့ကျွန်တော်တို့ကနေပြောခုနပြန်ပြီးဟောလို့ဖို့ဆိုလို့ရှိရင် trade mission ဒီမဖြစ်မနေတော့အမယ်သဘောမျိုးဘာလို့လဲဘဲကိစ္စပါလဲတော့တယ်လေအဲတော့ပုဂ္ဂိကအနေနဲ့ကလုံးလို့မရတာဆိုရင်ခုနပြောသလို government ဒီဥဆောင်မိတာကိုလုပ်ရမှာပေါ့နော
်မြန်မာနိုင်ငံငါးလုံးမယ်ရှင်များအသိထုတ်ပြန်ကြရာဆိုရင်နှစ်စဉ်ပြည်ပေါက်ကို9တန်ချိန်6000တင်ပို့နေပါတယ်အဲ့ဒီအထက်ကတန်ချိန်2000ကိုဆော်ယီနိုင်ငံကိုတင်ပို့နေပြီးအမေရိကန်ဒေါ်လာ30000လောက်ဝန်ဝင်ရနေပါတယ် VN အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကုန်သွယ်ရေးအဖွဲ့ကြီးဆက်လုပ်ပြီးဆော်ရီအာရေဗျာနိုင်ငံနဲ့ညှိနှိုင်းတာမှာအဆင်ပြေမဲ့အခြေအနေရှိနေရကြောင်းမြန်မာအစိုးရအနေနဲ့လည်းဓာတ်တူဝင်ရောက်ညှိနှိုင်းပေးသင့်တယ်လို့ဒေါက်တာတိုးနန်းကတင်ကပြောပါရယ်မြန်မာနိုင်ငံကယူတော့ကုန်ပြီးကိုရုရှားကိုတင်ပို့ဆိုင်ဖို့အစိုးရချင်းဆွေးနွေးနေရလဲရှိပါရယ်အမေရိကန်နဲ့ဥရောပနိုင်ငံတွေကမြန်မာယူတော့ကုန်ကိုပြန်ပြီးခွင့်ပြုသွားလို့သူတို့ FTA ဥပဒေနဲ့ကန့်ညီမှာဆိုရင်တင်ပို့နိုင်တယ်လို့ဆိုပါရယ်မြန်မာငါးလုံးကဖွံ့ဖြိုးဖို့ဥရောပသမဂ္ဂ EU နဲ့ဂျာမနီစီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးကော်ပိုရေးရှင်း GI စတို့ပူးပေါင်းပြီးငါးနှစ်စီမံကိန်းအတွက်ယူရို 22.5 သန်းကူညီဖို့ကိုလည်းလွှတ်ဆောင်နေတဲ့အကြောင်းမြန်မာနိုင်ငံငါးလုံးကအဖွဲ့ချုပ်စာရင်းတွေရပြပါတယ်ခင်ဗျာ